ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ဝတီမြို့မှာခြေစိုက်ပြီးတော့အွန်လိုင်းကနေလိမ်လည်နေတဲ့စိုက်ဘာဂိုင်းတွေအတွက်အင်တာနက်ချိတ်ဆက်နိုင်အောင်လုပ်ပေးနေတဲ့လုပ်ငန်းတွေကိုထိုင်းရဲတွေကနှိမ်နင်းခဲ့ပါတယ်။ထိုင်းဘက်ကနေမြန်မာနိုင်ငံဘက်ထဲထိအင်တာနက်လိုင်းရအောင်လုပ်ပေးနေတဲ့စက်သွေးပစ္စည်းတွေနဲ့အတူမတင်ငါတဲ့သူ18ယောက်ကိုဖမ်းဆီးခဲ့တဲ့အကြောင်းဗီဒီယိုသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြောက်ဝတီမြို့မှာအခြေပြုပြီးအွန်လိုင်းကနေငွေကြေးလိမ်လည်နေတဲ့စိုက်ဘာဂိုင်းတွေအတွက်ထိုင်းနိုင်ငံဘက်ကနေအင်တာနက်သုံးနိုင်အောင်လုပ်ပေးနေတဲ့ထိုင်းလုပ်ငန်းတွေကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။မဲဆောက်မြို့နဲ့ချင်းရိုင်မြို့တွေကနေဆက်သွယ်ရေးစလောင်းတွေတပ်ဆင်ပြီးမြန်မာဘက်ထိအင်တာနက်လိုင်းရအောင်လုပ်ပေးနေသူတွေကိုဖမ်းဆီးခဲ့ကြောင်းဒီကနေ့စက်တင်ဘာလ23ရက်နေ့မှာထိုင်းရဲတွေကသတင်းစာရှင်းလင်းပွဲလုပ်ပြီးအသိပေးခဲ့ပါတယ်။ထိုင်းရဲတပ်ဖွဲ့ဒုရဲချုပ်တော်ဆက်ဆက်ဝီမွန်ကိုရိုင်းမဲဆောက်မြို့ကအာရှလမ်းမပေါ်မှာရှိတဲ့ဆိုင်ဘာလိန်လေခိုင်းနေဆက်သွယ်ရေးဆက်တည်အသုံးပြုနေတဲ့နေအိမ်တိုက်ခန်းတွေကိုလာရောက်ဆက်ဆီးခဲ့တဲ့အကြောင်းအခုလိုပြောသွားပါတယ်
။အတားတော့ဆုံးတက်ဖို့2ปีนะครับปรับ2ปี။ Now we get now นะครับศาลสั่งลงโทษ1ปีเนื่องจากรับสภาพเป็นประโยชน์ต่อคดี
။ท้ายตู้เยจุပြောဆိုသွားတာကတော့တစ်ဖက်နိုင်ငံမှာဆိုင်ဘာလိန်နေတဲ့လုပ်ငန်းတွေကိုအထောက်အကူပြုနိုင်ဖို့အတွက်ထိုင်းဘက်အချမ်းချင်းရိုင်နဲ့မဲဆောက်ကနေတဆင့်ကူညီလုပ်ကိုင်ပေးနေကြတာပါ။ဖုန်းစကတ်တွေကတော့စိုက်ဘာလိမ်လည်ကိုင်းတွေကအသုံးပြုဖို့အတွက်ဖုန်းလိုင်းဖွင့်ပေးထားတဲ့နံပါတ်တွေဖြစ်ပါတယ်။အခုလိုမျိုးအွန်လိုင်းကနေလိမ်နေသူတွေအတွက်ထောက်ပံ့ကူညီနေသူတွေကိုထောင်ဒဏ်2နှစ်နဲ့ငွေဒဏ်တွေချပြီးအပြစ်ပေးသွားမယ်ဆိုပြီးပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကကောစင်တာစိုက်ဘာလိမ်လည်ကိုင်းတွေအတွက်အင်တာနက်လိုင်းတွေဖွင့်ပေးနေတဲ့ဆက်သွယ်ရေးစလောင်းတွေအပြင်ဖုန်းစင်ကတ်ကပြားပေါင်း 9,600 ကျော်နဲ့အတူမတင်ငါသူ18ယောက်ကိုမြန်မာနိုင်ငံနဲ့ကပ်နေတဲ့ချင်းရိုင်မြို့နဲ့မဲဆောက်မြို့တွေမှာဖမ်းမိခဲ့တာဖြစ်တယ်ဆိုပြီးထိုင်းဒုရဲချုပ်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ဖမ်းမိသူတွေထဲမှာထိုင်းနိုင်ငံသားတွေနဲ့နိုင်ငံခြားသားတွေပါတယ်လို့ပြောပေမဲ့ဘယ်နိုင်ငံတွေကလဲဆိုတာအတိအကျပြောမသွားပါဘူး။